21ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယကြိမ်ကျင်းပချိန်နှိကပ်လာတဲ့အချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်အကြဆုံးလဲများတဲ့စစ်ရေးပြည်ပခအရှိန်မြင့်လာနေတာဟာငြိမ်းချမ်းရေးအခြေအနေအနှိမ့်ထယုံဖြစ်လာတဲ့အနေအထားလို့ UNFC ပြောခွင့်ရကဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးနေတဲ့ငြိမ်းချမ်းရေးစကားဝိုင်းတွေကလည်းငြိမ်းချမ်းရေးဖော်ဆောင်မှုအတွက်အပြောသက်သက်လက်တွေ့ကျတဲ့လုပ်ရမဟုတ်ဘူးလို့ပြောပါတယ်။မြမငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။မဆုမောစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးကိုဥဆောင်အကောင့်ထဲပေါ်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒေသခံပြည်သူတွေရဲ့ Peace Talk နိုင်ငံရေးစကားဝိုင်းကိုမနေ့ပြန်ဧပြီလ10ရက်နေ့ AR တိုင်းမြောင်းမြမြို့မှာကျင်းပမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုနိုင်ငံရေးညီလာခံ21ရာစုပင်လုံရဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့အနေနဲ့ဆိုပြီးလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းကိုမနေ့ဧပြီလ10ရက်နေ့ကသူကိုယ်တိုင်သွားရောက်ပြီးတော့နိုင်ငံရေးနဲ့နေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဥက္ကဋ္ဌနဲ့အဖွဲ့တွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုမျိုးပြည်ထောင်စုအစိုးရအဖွဲ့ကိုယ်တိုင်ငြိမ်းချမ်းရေးလုပ်ငန်းတွေကိုဥဆောင်ဖော်ဆောင်နေချိန်မှာပဲကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့အကြဆုံးကအတော်လေးများခဲ့တယ်လို့မျိုး NCA အပြည့်ရလက်မှတ်ထိုးထားတဲ့ကရင်မျိုးသားစည်းရုံးလက်အောက်ခံတပ်နယ်လဲတိုက်ပွဲတွေဖြစ်နေတယ်လို့ရှမ်းမြောက်နဲ့တောင်တက်တွေနဲ့ကလည်းစည်ရေးတင်မာမှုတွေဖြစ်ပွားနေတဲ့အခြေအနေဖြစ်ပါတယ်။စည်ရေးပြည်ပခါပြင်းထန်လာတဲ့အနေထားကတော့မြန်မာငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဦးထွန်းစောကဝေဖန်လိုက်ပါတယ်
။ခုဖြစ်နေတဲ့အနေအထားတွေကတော့တော်တော်လေးကိုအနှုတ်သဘောဆောင်နေပါတယ်။ဆိုအားရစရာတော့မကောင်းဘူးပေါ့နော်။အမြေပြင်အနေအထားတွေကတော့အနှိမ့်ခံရုံတွေများနေတော့ကျွန်တော်တွေ့ရတယ်။ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့လေကျွန်တော်တို့နေတာကတော့ငြိမ်းချမ်းရေးဖြစ်စဉ်ကတော်တော်လေးကိုတုံ့ဆိုင်မှုတွေဖြစ်နေတယ်ဒီအခြေအနေကိုကြော်လွှားဖို့အတွက်ဆိုလို့ရှိရင်တော့ဘယ်အကြောင်းပြတဲ့နဲ့မဆိုပေါ့လေနော်ဖြစ်နေတဲ့ကိစ္စရဲ့များအားလုံးကိုလက်နက်ကန်ကြီးနဲ့မဖြေရှင်းပေးနဲ့ပေါ့စပွဲပိုင်းမှာဖြေရှင်းဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်ပါတယ် KNU နဲ့လည်းပဲတက်မှာငါးဘက်မှာဖောက်ပုံခိုင်မှာဖြစ်နေတဲ့ကိစ္စတွေလည်းအခုတည်းကကြေလေအောင်ဖြေရှင်းနိုင်ကြသေးဘူးပေါ့တပြိုင်တည်းမှာပဲ KNU နဲ့ဆိုလို့ရှိရင်လည်းပဲတောက်လျှောက်လိုလိုဖြစ်နေတယ်မိုက်ကစားတက်တီမီလောင်မဲ့ကိစ္စတွေဖြစ်တယ် NCA စာချုပ်လုပ်ကြတဲ့အနေဒီအချက်တွေကိုထောက်ပြခဲ့တယ်ပေါ့နော်ကျွန်တော်မြေပြင်မှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားဆိုတာ GMC ဆိုတာဖွဲ့ထားပြင်မဲ့လို့အဲ့ဒီအဖွဲ့ကနေပြီးတော့မှဒီပဋိပက္ခဖြစ်တဲ့ကိစ္စတွေကိုဖြေရှင်းနိုင်စွမ်းမရှိဘူးဆိုတော့တက်တီပြနေတာဖြစ်ပါတယ်အဲ့ဒါကြောင့်နိုင်ငံတကာကနေပြီးတော့မှတမတ်တမတ်ကြတဲ့မြန်မာနိုင်ငံပေါ်မှာဗက်လိုက်မှုကင်းတဲ့နိုင်ငံတကာဆိုရယ်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှလေးလာစောင့်ကြည့်ရေးကိုလုပ်မှပဲဒီအနေထားုံတွေကိုကျွန်တော်တို့ကထိမ့်သိမ့်နိုင်မယ်လို့မြင်ပါတယ
်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်တွေဒေသခံပြည်သူတွေနဲ့ငြိမ်းချမ်းရေးစကားဝိုင်းတွေဆွေးနွေးပြောဆိုနေကြပေမဲ့ဒီစကားဝိုင်းကရလာတဲ့ရလတ်တွေနဲ့တင်ပြချက်တွေအပေါ်မှာလက်တွေအကောင့်ထဲပေါ်မှုကအားနည်းတယ်လို့ဆွေးနွေးဘက်ရွေးချယ်မှုတွေကလည်းမေးခွန်းထုတ်စရာဖြစ်တယ်လို့ UNFC ဦးထွန်းစွာကသုံးသပ်ပါတယ
်ငြိမ်းချမ်းရေးစကားဝိုင်းပုံစံမျိုးကိုပြောတဲ့အခါမှာတော့လူထုကနေပြီးတော့မှဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့အားမလို့အားမရကိစ္စတွေကိုတင်ပြတယ်လက်တွေ့ချင်းနေမြေပြင်ချင်းနေနဲ့ကင်းကွာနေတာတွေရှိတယ်ပြဿနာကိုဖြေရှင်းနိုင်တဲ့အနေအထားကြီးကတော့အဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကပေါ်ဆောင်နိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်နောက်ပြီးတော့ထောက်ပြကျင်တာကတော့ဒီငြိမ်းချမ်းရေးစကားဝိုင်းမှာတက်လာဖို့အတွက်ကိုယ်စားလှယ်တွေကိုရွေးတဲ့အခါမှာဒီဆန့်ကျင်ဘက်အမြင်ပြောမဲ့ပုံကိုယ်တွေကိုမရွေးဘဲနဲ့စကားပြောရအဆင်ပြေတဲ့လူပုံကိုယ်တွေကိုပဲရွေးချေတာကိုများများတွေ့ရတယ်ပေါ့နော်အဲ့ဒါကြောင့်စကားဝိုင်းမှာပြောဆိုကြတဲ့အခါမှာနိုင်ငံတော်အတိုင်းပင်ခံကလမ်းကြောင်းကြောင်းပေးတဲ့အဲ့ဒီ agenda setting ပေါ့နော်စီစဉ်အောင်မှာပဲလိုက်ပြီးတော့မှပြောနေကြတာကိုကျွန်တော်တို့တွေ့ရတယ်လက်တွေ့နေပေမှာလည်းပဲရှိနေတဲ့လူငယ်ကိုယ်စားလှယ်လူထုကိုယ်စားလှယ်တွေနဲ့စကားများများပြောဆိုမှုတွေကိုနိုင်ငံတော်တိုင်ပင်ခံကလုံမှပဲပိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ
်သမရဦးသိန်းစိန်လက်ထက်တုန်းကတော့ NCA အပြည့်ရဲ့လက်မှတ်ထိုးတာကအဖွဲ့ရှိဖွဲ့အခု NND ဆိုရလက်ထက်မှာတော့မွန်အဖွဲ့နဲ့လာဟုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအပြည့်ရဲ့လက်မှတ်ထိုးတာကနှစ်ဖွဲ့အလုံးပေါင်း10ဖွဲ့နဲ့အပြည့်ရဲ့လက်မှတ်ထိုးနေကြပေမဲ့လည်းကြံတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ကြား NCA လမ်းကြောင်းပေါ်ကလက်တွေကောင်းထွဲဖို့ဆွေးနွေးမှုကလည်းအားရကျေနပ်စရာအခြေအနေမရှိဘူးလို့ခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုပြောပါတယ
်ကန့်တက်ချက်တွေနဲ့ဆန့်ကျင်ဘက်တွေတက်မတော်ဘက်ကနေလိုက်လုံနေတဲ့အတွက်အမြင်ပြင်းမှာအဖို့ထည့်တယ်လည်းဖြစ်နေတယ်ကျွန်တော်တို့ UNFD ဘက်ကကြံတဲ့ဖွဲ တွေကလည်းပဲ NCA လမ်းကြောင်းပေါ်မှာဆက်သွားဖို့အတွက်ဒီဥစ္စာတွေကမေးခွန်းတွေဖြစ်လာနေတယ်ပေါ့လေအဲဒါကြောင့် NCA လမ်းကြောင်းပေါ်မှာဆက်သွားနိုင်ဖို့အတွက်ဆိုလို့ရှိရင် NCA ကိုလက်မဲ့ရေးထိုးပြီးတော့ဆယ်ဖွဲ့ရှိပြီဆယ်ဖွဲ့ကနေပြီးတော့မှနော်သူ့ရဲ့ NCA ပါသဘောတူညီချက်အတိုင်းအကောင့်တွေပေါ်ခွင့်ကိုမရဘူးဖြစ်နေတယ်အထူးသဖြင့်အားလုံးပါဝင်ရေးနဲ့တန်တူတူရှိမှုဂုဏ်သိက္ခာရှိမှုတို့ကိုအဓိကအခြေခံအားဖြင့်ပေါ်ဆောင်ဖို့လိုတယ်လို့မြင်ပါတယ
်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအကြိမ်စည်းဝေးကိုတော့အခုဧပြီလကုန်မေလာဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကညှိနှိုင်းစည်းဝေးကနေဆုံးဖြတ်ထားပါတယ်ရှင်